ပြည်သူအရေးတော်ပုံကို RIT ရန်ကုန်စစ်မှုတပ်ကတို့ចောင်းသားတွေစတင်လိုက်တာလို့ပြောနိုင်ပါတယ်1988ခုနှစ်မတ်လ12ရက်နေ့က18ရက်နေ့အထိ9ရက်ဖြစ်ပေါ်တဲ့ကျောင်းသားလှူရှာမှုကအရေးတော်ပုံပေါ်ပေါက်လာပုံကိုသတင်းစာဆရာမာတင်လစ်နာမှတ်တမ်းတင်ထားတဲ့အတိုင်း1988ပြည်သူအရေးတော်ပုံအပိုင်း3မှာဒီကနေ့တင်ပြပါမယ်။စာမွေးချိန်နီးလာတဲ့1988မတ်လ12ရက်နေ့စနေနေ့မှာ RIT ကျောင်းသား3ယောက်ဟာကျောင်းဝင်းနဲ့မြင်းနှချင်းဆိုင်အင်းစိန်လန်းကစန္ဒဝင်းလက်ဖက်ရည်ဆိုင်မှာလက်ဖက်ရည်တွားတောက်ပါတယ်။တချင်းဖွင့်ဖို့ညစကားများကြပြီးအရင်မူးတွေနဲ့ရက်ွက်လူငယ်တဦးကကျောင်းသားတဦးကိုရိုက်နှက်လိုက်လို့ခေါင်းကွဲသွားပါတယ်။အဲဒီတော့ခေါင်းကွဲသွားတဲ့ RID ကျောင်းသားကိုဆေးကမ်းမှာဆေးထည့်ပြီးရဲစခန်းကိုတိုင်ကြားပါတယ်။ရဲကလည်းအမှုဖွင့်ပြီးလက်ဖက်ရည်ဆိုင်မှာမူးရမ်းတဲ့လူငယ်ကိုဖမ်းဆီးလိုက်ပါတယ်။တရားဥပဒေကျင့်သုံးတဲ့နိုင်ငံဆိုရင်ဒီအမှုဟာရဲဌာနပါတယ်ပြီးပါပါ။ဒါပေမဲ့အာနာရှင်ကြီးစိုးတဲ့မဆလဆိုရှယ်လစ်ကမှာတော့အာနာရှင်ရဲ့လက်အောက်ခံအစွဲအပွားတွေကိုတရားဥပဒေအရအရေးယူဖို့အလွန်ခက်ခဲပါတယ်လက်ရှိအစိုးရလက်အောက်ခံကြံဖို့ကတရားဥပဒေကိုဂရုမစိုက်သလိုမဆလအဖွဲ့အစည်းတွေကလည်းဗိုလ်ချတတ်ပါတယ် RID ကျောင်းသားကိုစန္ဒဝင်းလက်ဖက်ရည်ဆိုင်မှာရိုက်လိုက်တဲ့လူငယ်ကိုရဲကဖမ်းဆီးသွားပြီးမှနောက်တနေ့လွှတ်ပေးလိုက်ရပါတယ်ရက်ွက်ပြည်သူကောင်စီဥက္ကဋ္ဌရဲ့သားဖြစ်နေတော့လွှတ်ပေးလိုက်ရတာပေါ့မလ73ရက်နေ့မှာဒီသတင်းကို RIT ကျောင်းသားတွေကြားရတော့ဒေါသထွက်ပြီးကျောင်းသား30လောက်ပြည်သူ့ကောင်စီရုံးကိုတွားပြီးကန့်ကွက်ဆန္ဒပြပါတယ်။ကောင်စီဥက္ကဋ္ဌကဂရုမစိုက်ပါဘူး။ဘာမှအရေးမယူတဲ့အတွက်ကျောင်းသားတွေကသူတို့ဖာသာအရေးယူပြီးကောင်စီရုံးကိုဂင်းနဲ့ဝိုင်းပေါက်ကြပါတယ်။နောက်တော့အဆောင်ပြန်လူစုပြီးပြန်လာတဲ့အခါမှာလုံထင်း900လောက်ကဒဏ္ဍတွေဒုတ်တွေမိသားကားတွေနဲ့အသက်ဆောင်နေတာတွေ့ရပါတယ်။လုံထင်းတွေကိုဂင်းနဲ့ပေါက်တော့လုံထင်းကတနတ်နဲ့ပြန်ပစ်ပါတယ်။ကျောင်းသား3ရောက်လောက်ဒဏ်ရာရရပြီးအသက်23နှစ်အရွယ်မောင်ဖုံးမော်တနတ်ဒဏ်ရာနဲ့ကွယ်လွန်သွားပါတယ်။မောင်ဖုံးမော်ဟာမဆလာပါတီလက်အောက်ခံလမ်းစဉ်လူငယ်အဖွဲ့ဝင်တဦးဖြစ်ပြီး RIT ချက်ချင်းနေအသင်းခေါင်းဆောင်လည်းဖြစ်ပါတယ်။ဒဏ်ရာရတဲ့ RIT ကျောင်းသားတွေကိုရန်ကုန်စေယုံကြီးမှတင်ထားပြီးမှဂရင်းနဲ့တွဲပြီးလက်ထိတ်ခတ်ထားပါတယ်။နောက်တော့တချို့လဲစေယုံမှာပဲကွယ်လွန်သွားကြပါတယ်။မောင်ဖိုးမောင်ကွယ်လွန်နဲ့မလ73ရက်နေ့ညမှာပဲ RIT ကျောင်းသားတွေစုဝေးပြီးတောင်းဆိုချက်ကိုရေးသားကြပါတယ်။ကျောင်းသားတပ်ဖြတ်မှုကိုအဖြစ်မှအတိုင်းကြီးညာဖို့ပေးဆုံးတဲ့ဒဏ်ရာရတဲ့ကျောင်းသားတွေရဲ့မိဘကိုယောကြည်ပေးဖို့တရားခံအစ်စ်ကိုအပြစ်ပေးဖို့ကျောင်းသားအခွင့်အရေးကာကွယ်ရေးအဖွဲ့ကိုဖွဲ့စည်းဖို့မောင်ဖိုးမောင်ကိုနိုင်ငံတော်ဇာပနာအဖြစ်သတ်မှတ်ပေးဖို့တောင်းဆိုကြပါတယ်။ဒုပညာရေးဝန်ကြီးဒေါက်တာမောင်ဒီလာပြီးမြဲပြဿနာမရှိနိုင်ပါဘူး။နောက်တနေ့မတ်လ14ရက်နေ့မှာကျောင်းပြန်တက်ကြတော့ကျောင်းဝင်းတစ်ခုလုံးအုံမိုင်းနေသလိုခံစားကြရပါလေတဲ့ဒါပေမဲ့ဒုတ်တွေဒိုင်းတွေကိုကင်ဆောင်ပြီးကျောင်းဝင်းထဲမှာတွာလာနေတဲ့လုံထင်းတွေကိုတွေ့ရတော့ကျောင်းသားတွေဒေါသထွက်ရပြန်ပါလေတမင်တကာရန်စသလိုလုံနေတဲ့လုံထင်းကိုဝိုင်းဆဲကြပြီးနှိမ်နှင်းခံရတဲ့ကိစ္စကိုဆက်လက်အရေးယူဖို့တိုက်ပွဲဝင်ဖို့ဆုံးဖြတ်ကြပါလေအရေးကြီးပြီးတွေးစည်းကြဖို့လည်းရေးစာဆောင်ထုတ်ဝေပြီးကြံ့ဝေကြပါလေမဆလာအာနာရှင်အစိုးရကိုကျောင်းသားတူတရားလုံးကဆန့်ကျင်မှု RIT ကျောင်းသားတွေကပထမဆုံးစည်းရုံးလှုပ်ဆော်လိုက်တာပါပဲ1988မတ်လ19ရက်နေ့မှာလုံထင်းနယ်စစ်သား600လောက်ဟာ RIT စစ်မှုတပ်ကတူကိုဝင်စီးပြီးကျောင်းသားတွေကိုရိုက်နှက်ဖမ်းဆီးပါတယ်ဒီတခါတော့တနတ်နဲ့မပြစ်ဘဲဒုံးနဲ့ရိုက်ပြီးကျောင်းသား300လောက်ကိုဖမ်းဆီးသွားပါတယ် RIT မှာစုပူးတဲ့အကြောင်းအဲ့ဒီညမှာပဲမြမအတန်းကကြီးညာပါတယ်ဒါပေမဲ့ရဲနဲ့ဖမ်းဆီးတဲ့အကြောင်းကိုတော့မဖော်ပြပါဘူး။ရဲနဲ့စစ်သားကကျောင်းသားတွေနဲ့တွေ့ဆုံဆွေးနွေးပြီးအခြေအနေကိုထိမ့်သိမ့်လိုက်ကြောင်းစူပူတဲ့ကျောင်းသားတွေကိုအရေးယူသွားမှာဖြစ်ကြောင်းသတင်းကြေညာပါတယ်။ဒါပေမဲ့မကြာခဏလင်ကတ်တဲ့အစိုးရသတင်းဌာနကိုတိုက်သူပြည်သားကမယုံတော့ပါဘူး။အာလိုက်တီကျောင်းဝင်းတွေကလူသားပွဲ၊ရိုက်ပွဲနဲ့လူဖမ်းပွဲအကြောင်းရန်ကုန်တမျိုးလုံးပြနေပါပြီ။မတ်လ16ရက်နေ့မှာရန်ကုန်တက္ကသိုလ်ကျောင်းသားတွေကအာလိုက်တီကျောင်းသားကိုထောက်ခံကြောင်းဘွေနှင်းသဘင်ခမ်းမရှိမှမင်းကွန်းပြောကြပါလေ။ဘုံနေဝင်းခေါင်းဆောင်နဲ့ဖက်စစ်အစိုးရကိုဖြုတ်ချပြီးဒီမိုကရေစီစနစ်ကိုတောင်းဆိုပါတယ်။လမ်းစဉ်လူငယ်တွေလမ်းစဉ်ပါတီကိုဆန့်ကျင်လာကြပါပြီ။ရန်ကုန်တက္ကသိုလ်ကျောင်းသူကျောင်းသားတွေ RIT ကိုချီတက်ဖို့ထွက်ခွာသွားတဲ့အခါပြည်လန်းတရားဗျူနားမှာတန်ဆူးကျိုးနဲ့လမ်းကိုပိတ်ပြီးအသစ်ဆောင်နေတဲ့စစ်သားနဲ့လုံထင်းတွေကိုတွေ့ရပါတယ်။အချက်ပေးလိုက်တာနဲ့လုံထင်းတွေကကျောင်းသားအုပ်ကြီးကိုဝင်ရိုက်ပါတော့တယ်။အထူးသဖြင့်ကျောင်းသူတွေကိုမဲရိုက်ပြီးလက်ဝဲလက်စားတွေကိုလူကြပါတယ်။အင်းရကတည်းကဆင်းပြေးတဲ့ကျောင်းသားတွေကိုနောက်ကလိုက်ပြီးရေနှစ်တတ်တာမျိုးလဲလုပ်ပါတယ်။ဒ တရားပြုလူသားပွဲမှာကျောင်းသားတရားကျော်ပေးဆုံးွယ်ရှိပြီးမတိချင်းခံရတဲ့ကျောင်းသူတွေလည်းရှိပါတယ်။မတ်လ18ရက်နေ့မှာမောင်ဖိုးပေါ်ကိစ္စကိုစုံစမ်းရေးကော်မရှင်ဖွဲ့ပြီးစစ်ဆေးမယ်လို့မတ်ဆလာအစိုးရကကြေညာပြီးမြင့်တရားပြုလူသားပွဲအကြောင်းတလုံးမှမပြောပါဘူး။ကျောင်းသားကလည်းနောက်ဆုတ်ဖို့စိတ်မကူးတော့ပါဘူး။ဝင်နေတဲ့မင်းခမ်းမရှိမှကျောင်းသားသမဂ္ဂဖွဲ့စည်းကြောင်းကြီးညာပြီးရန်ကုန်တက္ကသိုလ်ကမဆလာအစိုးရဆန့်ကျင်ရေးနေမြေလုလိုက်ပါတော့လေ။နေ့လယ်၂နာရီလောက်မှလုံထင်းနဲ့စစ်သား2000လောက်ကမျက်ရည်ယူဘုံတွေကိုဖောက်ပြီးတက္ကသိုလ်နေမြေကိုဝင်စီးပါတယ်။ပန်းစီခေါ်ဆောင်ပွားသူဒီထဲမှာကားပေါ်မှာမွန်းပြီးပေးဆုံးရသူတွေလည်းရှိပါတယ်။ဒီအချိန်မှာမိဘပြည်သူတွေကကျောင်းသားလှူရှားမှုကိုထောက်ခံလာပါပြီ။မတ်လ18ရက်နေ့အထိကျောင်းသားသမဂ္ဂတောက်ဆူချက်ကိုမဆလာအစိုးရကမတုံ့ပြန်တဲ့အတွက်ရန်ကုန်မြို့နယ်အထိခြေတက်ဆန္ဒပြပါတယ်။ထွက်ခါစားကလူ300လောက်ရှိပေမဲ့စုလိဖျားရောက်တော့တပေါင်းကျော်နေပါပြီ။တမျိုးလုံးစူပူဆန္ဒပြကြည့်မှုလုံထင်းတွေလည်းမနိုင်မနှင်းဖြစ်သွားပါတယ်။ညပိုင်းရောက်တော့မှစူပူမှုတွေငြိမ်သက်သွားပါတော့တယ်ခင်ဗျာ။